အာဖဂန်သမ္မတဟာမစ်ကာဇိုင်က2014ခုနှစ်မှာနိုင်ငံတကာတပ်ဖွဲ့တွေအာဖဂန်နိုင်ငံကနေရုတ်သိမ်းပြီးတဲ့နောက်ပိုင်းမှာအမေရိကန်ပြည်ထောင်စုအနေနဲ့အာဖဂန်နစ္စတန်နိုင်ငံကတပ်ဖွဲ့တွေအတွက်နှစ်စဉ်ဒေါ်လာတန်ပေါင်း2000ပန့်ဘူးပေးစီလိုတယ်လို့ပြောဆိုလိုက်ပါတယ်။အမေရိကန်နဲ့အာဖဂန်မဟာဗျူဟာမြောက်မိတ်ဖက်သဘောတူညီမှုညှိနှိုင်းတဲ့အခါမှာအမေရိကန်အနေနဲ့အာဖဂန်လုံခြုံရေးတပ်ဖွဲ့တွေအတွက်နှစ်စဉ်ဒေါ်လာတန်2000တဲ့မနေ့ပန့်ဘူးပေးတဲ့လို့ပြောဆိုလိုက်တာပါ။အမေရိကန်တာဝန်ရှိသူတွေကတော့အာဖဂန်တပ်ဖွဲ့တွေအတွက်အမေရိကန်ဒေါ်လာတန်ပေါင်း4000အထိတောင်ပံ့ပိုးပေးနိုင်တယ်လို့ပြောပေမဲ့ရှေ့ဆက်ပြီးနှစ်နိုင်ငံဘဲပုံဘဲနီးပူးပေါင်းဆောင်ရွက်ကြမယ်ဆိုတာကိုကြေကြေပြန့်ပြန့်ဘောင်းချမှတ်ဖို့လိုတဲ့အကြောင်းအဲ့ဒီမဟာမြောက်သဘောတူစာချုပ်မှာလည်းအသေးစိတ်ဖော်ပြထားတာမဟုတ်သေးဘူးလို့ပြောဆိုလိုက်ပါတယ်ဒီချိန်ထဲမှာပဲအာဖဂန်သမ္မတဟာမစ်ကာဇိုင်းကတာလီဘန်တွေကိုတိုက်ခိုက်တာတွေရက်တန်းကရက်ဖို့ပန်ကြားလိုက်ပါတယ်ဒီလိုသာဆက်ပြီးအကြမ်းဖက်တိုက်ခိုက်တာတွေလုပ်နေကြအောင်မယ်ဆိုရင်အာဖဂန်မှာနိုင်ငံခြားတပ်ဖွဲ့တွေရဲ့တပ်ဆွဲမှုကပိုပြီးအချိန်ပိုဆွဲထားသလိုဖြစ်နေမယ်လို့ပြောဆိုလိုက်ပါတယ်။ကာဘူးမြို့ကကောလိပ်ကျောင်းတစ်ကျောင်းကကျောင်းသားတွေကိုသမ္မတကာဇိုင်းကမိန့်ခွန်းပြောဆိုခဲ့တာဖြစ်ပါတယ်။တာလီဘန်တွေဟာအစ္စလမ်ဘာသာအတွက်လည်းအကျိုးမရှိသလိုမွတ်စလင်တွေဒါမှမဟုတ်အာဖဂန်ပြည်သူတွေအတွက်လည်းအကျိုးမရှိဘူးလို့ပြောဆိုပါတယ်။အစ္စလမ်ဘာသာအတွက်လှုပ်လှုပ်နေတာမဟုတ်သလိုအာဖဂန်လွတ်မြောက်ရေးနဲ့ပြည်သူလူထုလွတ်လပ်မှုဖွံ့ဖြိုးမှုအတွက်လည်းလှုပ်လှုပ်နေကြတာမဟုတ်ဘဲနိုင်ငံခြားတပ်ဖွဲ့တွေရေရှည်တက်ဆွဲထားဖို့အတွက်သာတိုက်ခိုက်နေကြတယ်လို့ပြောဆိုလိုက်ပါတယ်ရှင်။